အမျိုးသမီးအနေနဲ့ကိုယ်အခွင့်အရေးတောင်းဆိုရုံနဲ့မဟုတ်ပဲလိုအပ်သလိုတာဝန်ယူပိုင်ခွင့်ရတာကိုလည်းအခွင့်အရေးတစ်ရပ်အနေနဲ့ရှုမြင်ကြဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာပြောကြားပါပါတယ်။နိုင်ငံတော်အတိုင်ပင်ကနဲ့အမျိုးသမီးလုပ်ငန်းရှင်တွေဒီကနေ့လုပ်တဲ့စကောင်းဝိုင်းမှာအချိန်လုံလောက်မှုမရှိတာမို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့အမျိုးသမီးတွေကတော့တိတ်ပြီးအားရကျေနပ်မှုမရှိဘူးလို့ဆိုကြပါတယ်။သတင်းပြည်စုံကတော့ VOA သတင်းနောက်မမင်းမြင့်ခိုင်ကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ဒီနေ့နေပြည်တော်မှာပြုလုပ်တဲ့အမျိုးသမီးများရတဲ့တပတ်ဖွင့်ပွဲဖိုရမ်မှာနိုင်ငံတော်ရဲ့အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အမျိုးသမီးလုပ်ငန်းရှင်တွေသကဝိုင်းပြုလုပ်ခဲ့ကြပြီးအမျိုးသမီးစုဦးတည်ထွင်လုပ်ငန်းရှင်၉ဦးသကဝိုင်းမှာပါဝင်ခဲ့ပါတယ်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့မြန်မာအမျိုးသမီးတွေအနေနဲ့ကိုယ်အခွင့်အရေးတောင်းဆိုရုံနဲ့မကပဲတာဝန်ယူဖို့တက်သည့်ရှိကြောင်းပြဖို့အင်မတန်အရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်
။ဒီမှာတို့အမျိုးသမီးများဟာအခွင့်အရေးတောင်းလာတဲ့နာနဲ့အမျှတာဝန်ယူဖို့မတွန့်လို့တာဝန်ယူဖို့တတ်သိရှိတယ်ဆိုတာကိုပြဖို့အင်တာမှာအရေးကြီးပါတယ်။ဒါကြောင့်အမျိုးသမီးများအခွင့်အရေးရခြင်းအပြင်နိုင်ငံတကာနိုင်ငံရဲ့စံနှုန်းစံထားတွေဟာမြင့်မားလာတယ်။ဒီအမျိုးသမီးများဟာမိမျိုးတို့ရဲ့အခွင့်အရေးတွေတောင်းယူခြင်းမကမိမျိုးတို့ရဲ့တာဝန်တွေကိုထားဆောင်မှုခြေပြောင်းအောင်ထားဆောင်မှုစိတ်အားချက်ပါနေဆိုတာကျမတို့နိုင်ငံကအမျိုးသမီးတွေကိုပြသခြင်းပါတယ်။အခွင့်အရေးတောင်းပြီးတော့တာဝန်ပဲကြတော့အစိုးရအားလုံးလို့ဆိုတာဟာဒါဟာကျမတို့ဒီမိုကရေစီစံနှုန်းစံထားရည်နဲ့မကိုက်ညီဘူးလို့ကျမဒီလိုပဲသုံးသပ်ပါတယ်။ကိုယ်မှာအခွင့်အရေးရှိတဲ့မြတ်တာဝန်ယူရဟာဒါကိုလည်းဂုဏ်ယူရမယ်။တာဝန်ဆိုတာဟာမလုံးမဖြစ်လုံးဝမဲ့ဝင်တော့ဝင်ပေါ်ကြီးလို့မစင်စားတဲ့နဲ့တာဝန်ယူပိုင်ခွင့်ရတာကိုဟာအခွင့်အရေးကြီးတယ်။နိုင်ငံသားတယောက်ကရတဲ့နဲ့အခွင့်အရေးတစ်ခုဖြစ်တယ်။ဒါကြောင့်မလို့တာဝန်ကိုယူမယ်။တော်ဝင်ကိုကြည့်ပြအောင်ထားဆောင်မယ်ဆိုစိတ်ကနေကျမတို့အမျိုးသမီးများဟာကျမတို့နိုင်ငံတိုးတက်ရေးအတွက်ကဘာကြီးတိုးတက်ရေးအတွက်ကိုဦးတည်ပြီးတော့လုပ်သွားကြည့်ချင်ပါတယ
်ဒီမိုကရေစီစနစ်အောင်မှာနိုင်ငံရေးစီးပွားရေးကဏ္ဍကိုအစိုးရတစ်ခုရဲ့တာဝန်ယူပေးရုံနဲ့မရပဲစီးပွားရေးအတိုက်အဝိုင်းနဲ့ပြည်သူတွေဘက်ကကိုယ်တာဝန်ကိုယူကြဖို့လိုတယ်လို့ဒေါက်ဆန်းစုကြည်ကမြန်မာအမျိုးသမီးလုပ်ငန်းရှင်တွေကိုပြောပါတယ
်စီးပွားရေးကဏ္ဍကလည်းမအားရဲ့စီးပွားရေးအတိုင်းအဝိုင်းမှာဘာဖြစ်လို့ဒီလိုဖြစ်နေလေဆိုတော့ကိုယ့်ဘက်ကလည်းကိုဘာလုပ်နိုင်လဲဆိုတာလည်းကြည့်ရမယ်။အစိုးရကပဲလုပ်ပြပါလုပ်ပြပါ။ကျွန်တော်တို့မလုပ်ချင်လို့မဟုတ်ဘူး။အစိုးရကတာဝန်ယူဖို့အဆင်ပြေမယ်။ဒါပေမဲ့အစိုးရအားလုံးတာဝန်ယူပါဆိုတာဒီမိုကရေစီအမြင်မဟုတ်ဘူး။လူတိုင်းမှာဒီမိုကရေစီအမြင်ကနိုင်ငံသူနိုင်ငံသားတယောက်ချင်းတယောက်ချင်းမှာတာဝန်ရှိတယ်။အစိုးရကလည်းအစိုးရတာဝန်ယူလို့မယ်။ပြည်သူပြည်သားတွေကလည်းကိုယ့်တာဝန်ကိုကိုယ်ကျင့်ပြရမယ်။စီးပွားရေးအတိုင်းအဝိုင်းရတယ်ကိုယ့်ဖောက်ကိုကိုယ်လုပ်နိုင်မှာလုပ်ဟုတ်ကျွတ်အများပဲပြောရအစိုးရအားလုံးပြီးလုပ်ပေးပါဆိုဘာဖြစ်လို့ဒီမိုကရေစီလိုချင်နေလဲအာဏာရှင်အစိုးရပဲထားလိုက်အားလုံးလုပ်နေမှာဆိုတာအဲ့လိုရှင်ပြီးကြတာပဲဒါရီကျွတ်တို့မလိုချင်လို့ကျွတ်တို့ဒီမိုကရေစီပဲသွားတာပဲလူတိုင်းလူတိုင်းမှာကိုယ့်လုပ်ပိုင်ခွင့်နဲ့ကိုယ့်ရဲ့တာဝန်ကိုကိုယ်သိသွားလို့လို့ဖြစ်ပါတယ
်ဒေါက်ဆာစုကြည်နဲ့အမျိုးသမီးလုပ်ငန်းရှင်တွေသကဝိုင်းမှာအမျိုးသမီးလုပ်ငန်းရှင်ကိုဦးတက်ရောက်ခွင့်ရပြီမဲ့အချင်းလုံလောက်မှုမရှိတာကြောင့်အမျိုးသမီး၄ဦးပဲပါဝင်ဆွေးနွေးခွင့်ရခဲ့ပါတယ်ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲအပေါ်တိတ်အားမရဘူးလို့နေကြာဘန်းရက်ကန်လုပ်ငန်းတည်ထောင်သူမဖြူဤသိန်းကအခုလိုပြောပါတယ
်အားလုံးမရဘူးဘောနော်အချင်းရတဲ့အခါကျတော့အသေးစိတ်လည်းမဆွေးနွေးနိုင်ဘူးအကိုကပြောတဲ့အပေါ်မှာအန်ဒီအနေနဲ့လည်းပြန်ပြီးတော့သူတို့တွေပါလုပ်နေပါတယ်ဘလို့ရှင်းဆက်လုပ်သွားနိုင်တယ်နောက်ပြီးတော့ဒီဟိုဘလို့ပြောရမလဲဟိုသူတို့ကနေပြီးတော့အစံညာပေးတာနဲ့ဒီကွန်မန့်ပေးတာလောက်ပဲရှိတာပေါ့နော
်လက်ရှိမြန်မာပြည်ရဲ့စီးပွားရေးကဏ္ဍဖွံ့ဖြိုးဖို့အစိုးရတစ်ခုလည်းလုပ်လို့မရဘူးဆိုပေမဲ့အစိုးရအနေနဲ့မူဝါဒတည့်ရချမှတ်ပေးဖို့လိုတယ်လို့မဖြူဤသိန်းကဆက်ပြောပါတယ
်ဒီနေ့အန်ဒီနဲ့ဆွေးနွေးတယ်လို့မျိုးပေါ့ဟိုအစိုးရတစ်ခုလည်းလုပ်လို့မရဘူးလို့ပြောပါတယ်ဟုတ်တယ်မှန်တယ်ဒီအစိုးရတစ်ခုလည်းတော့လုပ်လို့မရဘူးဟိုတခြားဒီလုပ်ငန်းရှင်တွေနောက်ပြီးတော့ဒီရက်ဖက်ဖွဲ့စည်းတွေအားလုံးနောက်ရဲရွာတွေပေါ့နော်အကုန်လုံးကအတူတူပူးပေါင်းလုပ်ရမယ်ဆိုမြတ်ထင်တာရင်တော့ဒီအစိုးရအနေနဲ့ကမူဝါဒလေးတစ်ခုချပြီးကျန်တဲ့လူတွေကဟို guideline ပေါ့နော်အဲ့ပေါ်မှာ like လုပ်သွားလို့ရပါတယ်။အဲ့တော့အဲ့လိုမျိုးဒီအထက်သေးတွေတော့ရှိပါတယ်
။နိုင်ငံတော်အတိုင်းအမြန်ပုံကုန်နဲ့အမျိုးသမီးလုပ်ငန်းရှင်တွေသကဝိုင်းမှာပါဝင်ဆွေးနွေးခွင့်မရလိုက်တဲ့ Tree Food အများထက်မြက်လုပ်ငန်းကစုံဦးတည်ထွင်အမျိုးသမီးလုပ်ငန်းရှင်မချူလေအောင်ကတော့ဒီကနေ့သကဝိုင်းနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုသုံးသပ်ပါတယ်
။ဟိုထိရောက်လားဆိုတော့ဒီလိုပွဲတွေလိုပါပဲပေါ့နော်။အများကြီးရောလည်းထိရောက်မှုမရှိပါနဲ့။ဟုတ်လားအနည်းဆုံးတော့အဲလုပ်ငန်းရှင်တွေရှိရဲဟိုအဲလူတွေကအရင်စဉ်းစားနေတဲ့ဘာတွေရှိရဲ့နေတဲ့ဆိုတာကိုအနည်းဆုံးတော့အဲဟိုဘောနော်ဒီတိုင်းလူပြည်သားရဲ့အကုန်လုံးအဲတည်ခွင့်ရတယ်ဆိုတဲ့ဟာမျိုးတွေတော့အကျိုးကတော့အဲရှိပါတယ်ပေါ့နော်ဒီအချက်လေးကတော့ဟုတ်ကဲ့
Amiu demi jeda dapat pun boleh furangu. Kesan ini jalan ni acara ini wenji. Memang yang long saya amiu demi jaya komedi oksa dada wenya ilai tayau kedi. Di kanago, nangalaga amiu demi ni matangin naya luma jen pagi dale cepat sih.